ဆီယနာတင်ပြီးနောက်မှာစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအကူအညီပေးနေသူတူက VOA ကိုပြောပါတယ်
ပြတ်တော့သူစိကျော်သူတို့ကတွေ့တယ်ဟိုပါပေါ့ဆန်ရိတ်ခါများတယ်ဆိုရင်သူကပီဒီအက်ရိတ်ခါလို့ပါလို့ဆိုဆွဲပြီးမိရှုတယ်ဆက်စီးတယ်ဆိုတော့လေတောင်သူတွေကအဲ့ဒါကိုသူတို့ရတဲ့စကားတွေပဲလေမထားရတော့အော်လုံးထုတ်ပြီးရောင်းကြတာဗျာ
ဓာတ်ပြင်ကြီးရွာတွေမှာစစ်တပ်နဲ့ PDF ချတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူတွေဟာတပိုင်းတစ်နိုင်ကူညီပေးနေသူတွေကိုအားထားနေကြရပါတယ်။လောလောဆယ်မှာတော့တောင်သူတွေထံကစံနဲ့စီဝဲလို့ရနိုင်နေသေးပေမဲ့လေပြည်ပကသွင်းကုန်တွေရဖို့ကတော့ခက်သွားပြီလို့ကလေးမျိုးကံအကူအညီပေးနေသူကပြောပါတယ်။
ဒီကွက်မှာတော့အခုစံကဟောဗျာလွယ်သေးတယ်ဝဲစားအဲ့ဒါနေကြမ်းဝင်မယ်ဆိုရင်ဒီသောစစ်မဝင်တဲ့ရွာတွေကစံတိတ်ဆက်တွေရှိတယ်အဲဒီတိတ်ဆက်တွေကနေအခုကျွန်တော်တို့28ပိတ်တာဝိတ်ကို18,500နဲ့ဝယ်လို့ရတယ်ဗျဝယ်လို့ရပါတယ်စံပေါ့ဗျာဒီလဲတောင်သူတွေချင်းချင်းတော့ဝယ်လို့ရတယ်ပြန်လာတော့မလွယ်တော့ဘူးဗျာ
စစ်ရှောင်တွေကိုအခုညီပေးနေသူအများစုကအလှရှင်တွေကိုအဓိကအထားကြရပါတယ်နေမီဒေတာအခြေအနေကြောင့်ရန်ပုံငွေရှိနေလဲအခုညီပေးနိုင်ရေးကမတေချာတဲ့အခြေအနေလို့လည်းသူကပြောပါတယ်
ဟုတ်ထားနိုင်တော့အလုပ်ကိုင်နေနေစဉ်ဝင်ငွေရှိတာနဲ့တစ်ခက်ရဲ့သူတို့တွေကဖေးရှိနိုင်တဲ့အခါဒီကူညီတဲ့လူတွေကတော့နိုင်တော့တော့ကျွန်တော်တို့စုပေးထားတယ်ဟိုတိတ်တော့အများကြီးတော့မစုနိုင်ဘူးစုတော့လေမြေကြီးရဲ့ဟိုချင်းတူပြီးဆက်ရတာတို့ဘာလို့လုပ်ရတော့အဲ့ကောင်စံနေတဲ့ကြီးသေးတွေကကြားတာပေါ့ဒါကြမခိုင်းအပေါ်ထားမယ်ဆိုလည်းသူတို့ကအဲ့လိုတွေကြည့်ရင်ဖြတ်စည်းတယ်သိုးသေးလာတာဒီပိုင်းဆိုရင
်ဒါကတော့ချင်းပြည်နယ်ဘက်ကအခြေအနေဖြစ်ပါတယ်တိုက်ပွဲတွေနဲ့အတူစစ်ရှောင်အများပြားလည်းရှိနေတဲ့ကရင်နဲ့ကယားပြည်နယ်တွင်မှလည်းအကူအညီပေးရေးလုပ်ငန်းတွေမှာအခက်အခဲတွေရှိနေပါတယ်။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကလက်ရှိအကူအညီပေးနေရတဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ
်။ Okay, ဝင်ကြေးကကတော့ကျွန်တော်ဒီစစ်ဆောင်ပစ္စည်းပို့ပို့ရတာမှဒီကျွန်တော်တို့ဖမ်းရအောင်ဒီမှာဒီသားလူရှင်လေးဒီပရောက်လူရှင်လေးကဒီလိုလူတန်းကြတာပေါ့နော်လူတန်းကြတဲ့ဟာဒီမှာအဲကျွန်တော်ပစ္စည်းတွေအခုလိုအပ်တာတွေလည်းဝယ်ဖြည့်တာတွေရှိတယ်တချို့ကလည်းအစင်းဝယ်ပြီးတာတွေရှိတယ်အဲပြီးတော့ဟိုအဓိကတော့ဒီကားကားပေါ့နော်ကားကားကတော့အဲဒီလိုမျိုးအဖွဲတွေကဝိုင်းဝန်းပြီးတော့သူ့ပေါင်းစိုက်ထုတ်ရတာတွေပြီးတော့ကျွန်တော်တို့အဖွဲရန်ပုံငွေကနေကားကားတွေထုတ်ရတာတွေအဲ့လိုမျိုးပါပဲအရင်ကြီးဟိုပါတော့မရှိပါဘူးအဓိကခိုင်းဘက်ကတော့အချင်းပြေနေတဲ့အနေအထားမှာရှိပါတယ်အဓိကနေဆက်ရောက်သွားတဲ့ချိန်မှာတစ်ဖက်ဒီမှာပြည်တွင်းကိုတင်းမာပို့ဖို့ရမှာပဲအခက်အခဲရှိတာပေါ့နော်အပြင်နောက်တစ်ချက်ကခုနကကျွန်တော်ပြောသလိုပဲဒီအတွင်းထဲကိုမြင်းအတွင်းထဲမှာမြင်းရပို့ခြင်းလေပို့ပြီးတော့အခက်ခဲဖြစ်လေပြီးပို့ပြီးတော့ဒီနောက်ချက်တာတိမှုတွေဖန်ဆင်းမှုတွေကြုံရလိမ့်မယ်ပေါ့နော
်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်ခဲ့တဲ့မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကရစကိုင်းအပါအဝင်ဒေသ5ခုကိုပေးဖို့ကနဦးရထားတဲ့အကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရတ်ဆိုခွန်ကပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်စာနာထောက်ထားမှုအကူအညီပေးရေးမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟံအတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းကြေညာချက်ထုတ်ပါတယ်။AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ်
။ဟုတ်ကဲ့အခက်အခဲကတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ချမ်းမှာပဲရှိတာလေ။ရှိတော့ကျွန်တော်တို့ဒီထိုင်းနိုင်ငံဘက်ကတော့ဒီတည်လာတဲ့လမ်းကြောင်းမှာတိတ်ပြတ်တာမရှိဘူး။ဒါပေမဲ့နေဆက်ရောက်တဲ့အခါမှာကျွန်တော်တို့ဒီတစ်ဖက်မြန်မာပိုင်နယ်ထဲကိုဒီတောင်ရင်မြစ်ကိုဖျက်ကူးပြီးတော့ပို့လာတော့အပြည့်အဝဒီတန်လင်းကြီးကိုဖြတ်ကူးပြီးတော့ပို့လာတော့မှကြတော့အခက်အခဲတွေအများကြီးရှိတာပေါ့
မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်အာဆီယံဘက်ကစစ်ကောင်စီနဲ့ဆွေးနွေးခဲ့တယ်လို့ပဲမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆွေးနွေးပါတယ်စာနာမှုအကူအညီတွေဟာပွင့်လင်းမြင်သာမှုရှိရေးအရေးကြီးတာကိုနှစ်ဖက်တသဘောတည်းရှိတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကပြောပါတယ်
We cannot have only the junta doing
လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလုပ်လို့မဖြစ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းကအခိုင်အမာပါဝင်ဖို့လဲမလေးရှားကအစိုးပြုထားပါတယ်။ အကောင်းဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကဆောင်ရွက်ဖို့ပါလို့မလေးရှားနိုင်ငံဆိုင်ဝင်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အာရှအစီအစဉ်မြန်မာဆန်ရကျွမ်းကျင်သူမိုက်ကယ်မာတင်ကလည်းအမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာစစ်ရှောင်တွေကိုအကူအညီပေးနိုင်ရည်အတွက်အကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့အကြံပြုထားတာပါ။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စစ်ရှောင်တွေအတွက်အခြေခံလူသုံးကုန်ရိတ်ခါဆေးဝါးတွေအလို့အဆုံဖြစ်နေတယ်လို့ပြောပါတယ်ရှင
်။ကျွန်တော်အဓိကပို့ပြနေတာကတော့ဒီလက်ရှိဒီလေးခေတ်တိုက်ပွဲတွေရဲ့တိုက်ခတ်မှုကြောင့်ကျွန်တော်တို့စစ်ဘေးရှောင်နေရတဲ့လူတွေအားလုံးက2000ကျော် 3000 နီးပါးလောက်ရှိတယ်ကျွန်တော်တို့ဒီဒီမြောက်ဝတီတောင်ဘက်ချမ်းပေါ့အဲ့ဒီဘက်မှာရှိနေတဲ့စစ်ရှောင်တွေဘက်ကိုကျွန်တော်အဓိကထားပို့နေတာပေါ့အိုးလောလောဆယ်တော့ဟုတ်ကဲ့